ရှမ်းပြည်နယ်အရှေ့မြောက်ဒေသကမွန်ဂိုတိုက်ပွဲကာလနဲ့တိုက်ပွဲလွန်ကာလတွေမှာသတင်းမီဒီယာတွေကိုဖြေကြားကူညီခဲ့တဲ့မွန်ဂိုတင်ထောက်ဆရာဦးတီတီနောင်လာနဲ့ဦးလန်ဂျော်ဂန်ဆိုင်တို့နှစ်ဦးဟာခရစ်မတ်နေ့မတိုင်ခင်နေ့ကတည်းကဒီနေ့အထိပျောက်ဆုံးနေပါတယ်။ဒီတင်ထောက်ဆရာနှစ်ဦးကိုမွန်ဂိုအခြေစိုက်စစ်ဗျူဟာဂုံးကနေဆင့်ခေါ်ရကပျောက်ဆုံးနေတယ်လို့ဒေသခံတွေကပြောဆိုနေပေမလို့အတိမပြုတ်နိုင်တဲ့အခြေအနေမှရှိပါတယ်။အပြည့်စုံကိုတော့နိုင်ကွန်အိမ်ကနေသတင်းပေးပို့ထားပါတယ်။
ရှမ်းပြည်နယ်ရှေးမြောင်းဒေသမှာဖြစ်ပွားခဲ့တဲ့မွန်ဂိုဒေသတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးသတင်းမီဒီယာတွေကကူညီခဲ့တဲ့မွန်ဂိုမျိုးတင်ထောက်ဆရာဦးတွန်တော်လောင်လတ်နဲ့ဦးလန်ကျော်ကန်ဆိုင်တို့နှူးပျောက်ဆုံးနေတဲ့အချိန်တွေကိုတော့ဒေသခံသူဖြစ်တဲ့ဦးမုံဒရာကအခုလိုပြောပါတယ်
ဒီဦးဒီဒီနောင်လာရဲ့အိမ်မှာဟိုအိမ်တန်းရှင်ရဲ့လာလုပ်ပေးတဲ့တန်းရှင်ရဲ့လုပ်တဲ့လူတွေကဒီဟာကခေါ်လို့သူတို့ခေါ်လို့သွားတယ်သူတို့ဖြတ်သွားတယ်လို့ပြောကျွန်တော်ကအဲ့လိုမျိုးပဲတည်ညားထားတာဒီနေ့ညနေ14ရက်နေ့ဒီနေ့ညနေပိုင်းတို့ကလေးကတော့နော်အခုချိန်လေးအဆက်တင်ပြီးကပြန်မပေါ်လာသေးဘူးပေါ့ဒီဟာလူတွေပြင်းနေကြတော့သူတို့ကဖြစ်ပြင်းထေသေးတာအဲ့မှမရှိဘူးလို့ပဲပြန်ပြောလာတယ်
ဒေသအတွင်းသတင်းရင်းမြစ်ရဘာလာရေးကောင်းဆောင်လူဟာတမတော်ပြူဟာကုန်းအသွားမှာပျောက်ဆုံးသွားတာကြောင့်တမတော်ကနေဖမ်းဆီးထားတယ်လို့တန်တရားဖြစ်နေပေမဲ့သိကြတဲ့သတင်းချက်လက်ရရှိဖို့ဘာလာရေးကောင်းဆောင်တွေနဲ့ဒေသခံတွေကနေစုံစမ်းနေစေလို့ဥမုံရာကပြောပါတယ်။မွန်ဂိုတင်ထောက်ဆရာလူဟာခရစ်စမတ်မတိုင်ခင်တညမှာပျောက်ဆုံးသွားခဲ့တာပါ။ပျောက်ဆုံးနေတဲ့တင်ထောက်ဆရာတွေဟာမွန်ဂိုတိုက်ပွဲကာလနဲ့တိုက်ပွဲလွန်ကာလတွေမှာမွန်ဂိုဒေသကိုတွားရောက်ခဲ့ကြတဲ့သတင်းဌာနအသီးသီးကသတင်းထောက်တွေကိုကူညီဆောင်ရွက်ပေးခဲ့ကြသူတွေဖြစ်ပါတယ်။သူတို့နှူးဟာသတင်းထောက်တွေကိုမွန်ဂိုမျိုးနှံလိုက်လံပြသခဲ့ပြီးပိုက်ပွဲတွေဖြစ်ပွားချိန်ကာလအခြေအနေနဲ့ဘာကြောင့်ပျက်စီးခဲ့တယ်ဆိုတဲ့အခြေအနေမှကိုရှင်းလင်းပြောဆိုခဲ့သူတွေလည်းဖြစ်ပါတယ်။နိုဝင်ဘာ20ရက်နေ့နဲ့ဒီဇင်ဘာလစန်းသည့်ဖြစ်ပွားနေတဲ့မွန်ဂိုဒေသပိုက်ပွဲအခြေအနေမှကိုမီဒီယာကနေစဉ်ပြောဆိုခဲ့တာကြောင့်အခုလိုထိမ့်သိမ်းခံရတာဖြစ်နိုင်တယ်လို့ဒေသခံသူဖြစ်တဲ့ဥမုံရာကအခုလိုသုံးသပ်ထားပါတယ်
။ကျွန်တော်ဒေသရဲ့အခြေအနေကမီဒီယာကလွတ်လပ်စွာပြောဆိုတိုင်းကျွန်တော်ပြန်ဖွင့်မှုရှိတဲ့အဲ့ဒီမျိုးလို့လားအမှန်တရားကိုလည်းဒီတော့ဒီလိုအနေနဲ့ချင်းချင်းပြောမယ်ဆိုအချို့ရတရားဥပဒေစုံမှုအလားမင်းရဲ့နေရာတဲ့တဲ့ဒီလိုတပြီးတော့လူလာနဲ့တဘောနဲ့တဲ့တဲ့တော့ကျွန်တော်အဲ့လိုယူဆတာ
ဥတွန်တော့နောင်လတ်နဲ့တင်းသောဆရာဦးလန်ကျော်ကန်ဆိုင်တို့နှူးပျောက်ဆုံးနေမှုနဲ့ပတ်သက်လို့မူဆယ်မြို့နယ်ရဲသားပွဲမှုရုံးကိုဆက်သွယ်မေးမြန်းရမှာရဲမှုစိုးတန်းကအခုလိုပြောပါတယ
်ကျွန်တော်လည်းစုံတော့စုံသားနေကြကျွန်တော်ကမှရဲမရှိတော့ဘာမှမသိတော့ချင်းအမှရဲမရောက်သေးမရောက်လို့ကျွန်တော်မထားဘူ
းလက်ရှိမွန်ဂိုမျိုးသွင်းမှာရဲသားဖွဲ့ဝင်တွေကိုမချထားနိုင်သေးတဲ့အခြေအနေတွေကြောင့်မူဆယ်မြို့နယ်ရဲသားဖွဲ့ကနေလူပြောင်းမှုနဲ့ပတ်သက်ပြီးစုံစမ်းနေစေလို့ဆိုပါတယ်သတင်းမီဒီယာတို့ဖြေကြားကူညီခဲ့တဲ့မွန်ဂိုတင်ထောက်ဆရာနူပျောက်ဆုံးသွားတဲ့ကိစ္စရပ်ပေါ်မှာစိုးရိမ်မိတယ်လို့အခုလိုဖမ်းဆီးခြင်းလုပ်ရပေါ်မှာရှုတ်ချတယ်လို့နိုင်ငံတကာမြန်မာသတင်းဒါရိုက်တာလည်းဖြစ်ရှမ်းတန်တော်စစ်အက်ဒီတာချုပ်လည်းဖြစ်တဲ့ဆိုင်းမင်းကအခုလိုပြောပါရယ
်ကျွန်တော်တို့တိုင်းပြည်ပြောင်းလဲလာတဲ့ကာလမှာဒီမိုကရေစီအစိုးရစစ်လားမစစ်လားဆိုတာဒီတည်င်းလွတ်လပ်ခွင့်ပေါ်မှာကိုကြည့်ပါလို့ပြောကြပါတယ်ဒါကြောင့်မို့လို့ကျွန်တော်တို့တည်င်းထောက်တွေအခုလိုမျိုးခင်းနှိတ်ချုပ်ချယ်ခံရတာတွေတည်င်းထောက်တွေကိုပံ့ပိုးတဲ့ပုံကိုယ်တွေမရှိမလားပြောက်သွားတဲ့ကိစ္စတွေကတော့လုံးဝမဖြစ်တင်ဘူးကျွန်တော်တို့ဒီ BNI အနေနဲ့တော့အထူးကိုစိတ်မကောင်းဘူးဒီလိုမျိုးဖြစ်ရက်ကိုလည်းအထူးရှုတ်ချပါတယ်လို့ပြောချင်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်တွေဖြေလျှော့လာပြီးဆိုပေမဲ့သတင်းရင်းမြစ်နဲ့သတင်းထောက်တွေအတွက်လုံခြုံမှုဟာအားနည်းနေသေးတဲ့အခြေအနေမှာရှိနေပါသေးတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ22ရက်နေ့မှာလည်းသတင်းမီဒီယာတွေကိုဖြေကြားခဲ့တဲ့ရခိုင်ပြည်နယ်ငခုရကျေးရွာကရွာသားရူနာများဟာအမိမတိသူတွေကနေတပ်ဖြတ်ချင်းခံခဲ့ရတယ်လို့ဒီဇင်ဘာ23ရက်နေ့မှာဒေသတွင်းဖြစ်မှန်တွေကိုသတင်းရေးသားခဲ့တဲ့11 Media Group ရဲ့မုံရွာမြို့အခြေစိုက်သတင်းထောက်ကိုစိုးမိုးသွန်းဟာလည်းလှုပ်ကြံခြင်းခံရတဲ့ဖြစ်စဉ်တွေလည်းရှိခဲ့ပါတယ်။နိုဝင်ဘာ20ရက်နေ့ကစပြီးတော့ရှမ်းပြည်နယ်ရှေ့မြောက်ပိုင်းဒေသဘက်မှာမြမတမတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစု GIA, TNLA, MNDAA, AA တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေနဲ့ကမွန်ဂိုဒေသဟာအပြင်းအထန်ဆုံးဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲကြောင့်တောင်းနေရှိတဲ့ဒေသခံတွေစစ်ဘေးသိမ်းရှောင်နေရသလိုတိုက်ပွဲကာလတွင်လူနေအိမ်ခြေ၊စာသင်ကျောင်း၊ခရီးရန်ဖျားကျောင်းတွေပျက်စီးခဲ့ရပါတယ်။ဒီလိုဖြစ်ပွားတဲ့တိုက်ပွဲဖြစ်စဉ်နဲ့ပျက်စီးမှုအခြေအနေမှကိုမီဒီယာကတင်ပြခဲ့တဲ့တင်းထောက်ဆရာနှူးပျောက်ဆုံးနေမှုနဲ့ဆက်လျင်းပြီးတော့မွန်ဂိုမျိုးဒေသခံတွေကနေစိုးရိမ်မှုတွေဖြစ်ပွားနေကြပါတယ်ခင်ဗျာ